ကမ်ဘီယာနိုင်ငံကမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုတရှိရေးစာချုပ်ချိုးဖောက်မှုဆွဲဆိုထားတဲ့အမှုကိုခုခံချေပဖို့ဥပဒေအကျိုးဆောင်အဖြစ်လန်ဒန်မီဒယ်ဆက်စ်တက်ကတို့နိုင်ငံတကာဥပဒေပေါ်မောက်ခဝီလျံရှက်ဗက်စ်ကိုမြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရှင်းနေရှက်ဗက်စ်ကိုဗီအိုအေကဟုတ်မဟုတ်တရားရ ွယ်မြင့်မြတ်တဲ့အခါမှာသူကညှင်းဆူခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်အလက်အသေးစိတ်ကိုမပေးနိုင်သေးကြောင့်နဲ့သူတို့ဘက်ကအဆင်သင့်ဖြစ်ပြီးဆိုရနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ဖြစ်ဆိုပါတယ်လူမျိုးတို့တပ်ဖြတ်မှုနဲ့ပတ်သက်ရင်ဥပဒေရေးရမှာအကျွမ်းကျင်ဆုံးပညာရှင်တဦးအဖြစ်ဝီလျံရှာဗက်စ်ကိုနိုင်ငံတကာကအတိအမှတ်ပြုထားတာဖြစ်ပြီးလူမျိုးတို့တပ်ဖြတ်မှုပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥပဒေနဲ့အညီခုခံခြေပနိုင်သူဖြစ်တယ်လို့လည်းသတ်မှတ်ခံရသူဖြစ်ပါတယ်။ကနေဒါနိုင်ငံသားနိုင်ငံတကာဥပဒေပညာရှင်ဝီလျံရှာဗက်စ်ဟာမွန်ထရီအယ်တက္ကသိုလ်ကနေမဟာဥပဒေဘွဲ့ကိုရရှိခဲ့တာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်အများအပြားရဲ့ဥပဒေဘာသာရပ်ဆိုင်ရာဂုံတူးဆောင်ဒေါက်တာဘွဲ့ဒီကိုရရှိထားသူပါ။နယ်သာလန်နိုင်ငံဒီဟိတ်အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်ဖို့အတွက်ပြည်ထောင်စု၈နေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိဂမ်ဘီယာနဲ့မြန်မာနှစ်ဖက်အပြန်အလှန်ရှောက်လှဲချက်တွေကိုအများပြည်သူရှေ့မှောက်ကြားနာဆက်ဆီမှာဖြစ်တယ်လို့ဂမ်ဘီယာနိုင်ငံဘက်ကအမေရိကန်ဥပဒေအကျိုးဆောင်ဖြစ်တဲ့ဖိုးလီဟုတ်ကလိုက်ပါဆောင်ရွက်မှာဖြစ်ပါတယ်။